မြန်မာပြည်တွင်းမြို့အများစုက73စီဆိုင်တွေမှာစီပြက်လက်နေပြီးဈေးနှုန်းကလည်းတစ်ရက်အတွင်းမှာစီ1လီတာကို300နီးပါးလောက်တက်သွားပါတယ်။ဒီအခြေအနေတိုင်းဆက်သွားမယ်ဆိုရင်လာမယ့်ရက်ပိုင်းထဲမှာတည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်သွားဖို့ရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုငင်းညာကပြောပြပေးမှာပါရှင်
။ဒီနေ့မြို့ကြီးအများစုက73စီဆိုင်တွေမှာစီဝယ်ယူလို့မရတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေအခက်အခဲဖြစ်ရတယ်လို့ရန်ကုန်တက္ကစီအသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။လက်တလောမှာတော့စီပေါစာကားတွေမဝင်တဲ့အတွက်စီပြက်လက်နေတာလို့စီဆိုင်တွေဘက်ကတုံ့ပြန်ကြောင်းသူကအခုလိုပြောပါတယ
်ဒီနေ့ရန်ကုန်မှာပြည်ဆိုင်တိုင်းမှာ92မရပါ95မရပါရောက်လာဝိုင်းဝိုင်းဒီမှာတော့95 90ပြက်နေတယ်ဘလို့ရှင်းတယ်မှာတော့လည်းမသိတော့ဘူးကျွန်တော်ကကားလည်းတွဲလို့ရမကောင်အော်လာလည်းမတွဲဒီတဲရလည်းဈေးမရဘလို့လွတ်လွတ်လောမှာ
73စီဈေးကဗုဒ္ဓဘူးနေ့ကနှုံးတွေထက်300နီးပါးလောက်တက်လာတာဖြစ်ပြီးတော့ဓာတ်ဆီ92တလီတာကိုရန်ကုန်မှာ2140ကျပ်ရှိပါတယ်။မန္တလေးမှာတော့ဓာတ်ဆီ92တလီတာကို2185ကျပ်ဖြစ်ပါတယ်။တခြားဝေးလံတဲ့ဒေသတွေမှာတော့ဒီဈေးနှုန်းတွေထက်ပိုများပါတယ်။စကိုင်းတိုင်းကလေးမြို့မှာ92တလီတာကို2280ကျပ်ရှိပြီးတော့တမူးနဲ့ခမ်းပတ်မြို့နယ်တွေမှာတော့92တလီတာကိုကျပ်2300ရှိနေပါတယ်။မန္တလေးမြို့ကစီဆိုင်တွေမှာဒီကနေ့ပေါက်ဈေးကိုရေးထားပေမဲ့လည်းစီဆိုင်အားလုံးနီးပါးကတော့ပိတ်ထားကြတယ်လို့မန္တလေးတိုက်စီအသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်။အဲ့ဒီတော့တော်တော်ဒီတက္ကစီကောင်းသားတွေတော်တော်ဒုက္ခရောက်နေတယ်။ခီးတွေကခီးနေပြီနဲ့ကျွန်တော်တို့မှဒီစီမရှိတော့ချိုးဖို့ပြုဖို့ပြဿနာလေးကြီး။လည်းလည်းအဲ့လိုဒီမောခရရရဲ့ပြုမှာခီးပြရရေးုံနဲ့ပေါ့ပြောထားပြီးတော့အခုလိုတကယ်ဆန်ကြီးကြီးရအဲ့လိုဖြစ်နေတဲ့ပုံမှာဒီလိုစီတရားတော့ပြင်နိုင်လို့ဆိုရင်ချက်တဲ့နည်းနည်းဖြေနိုင်တာပေါ့။အခုဒီတိုင်းကြီးတော့ဟိုဘလုံးမဟိုချားလာရင်ကားကြီးဟိုအကုန်လုံးကဆက်ထားမလို့ပေါ့။
2022ခုနှစ်73စီတင်သွင်းမှုကတန်ချိန် 4.12 တန်းရှိပြီးတော့တန်ဖိုးအဖြစ်တော့အမေရိကန်ဒေါ်လာ 2,496 တန်းကျော်ရှိပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပကတင်သွင်းရတဲ့73စီကိုမသွားမဖြစ်မသုံးမဖြစ်တဲ့ကိစ္စရပ်တွေကလွဲပြီးချွေတာသုံးဆွဲစေချင်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ကောင်စီအာဏာယူထားတဲ့တစ်နှစ်ပြည့်မိန့်ခွန်းမှာပြောသွားတာပါ။ပြည်ပက73စီတင်သွင်းတာကိုလည်းလျှော့ချမယ်လို့ဩဂုတ်လ10ရက်နေ့အစည်းအဝေးမှာပြောခဲ့ပါတယ်။ဘောဘန်ကဒေါ်လာဈေးကို1856ကျပ်ကနေပြီးတော့2100ကိုဒီရက်ပိုင်းအတွင်းပြောင်းလဲတတ်မှတ်လိုက်ပြီးတဲ့နောက်မှာတော့အခုလို73စီဈေးလဲတက်သွားတာဖြစ်ပေမဲ့ဆိုင်တွေမှာစီပြက်လက်နေတာကိုတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့ဧပြီလဂုံပိုင်းမှာလည်းအခုလို73စီဆိုင်မှာစီတွေပြက်လက်ခဲ့ပြီးတချို့ဆိုင်တွေမှာဆိုရင်စီဝယ်ဖို့အတွက်နိုင်ပေါင်းများစွာတန်းစီစောင့်ဆိုင်ခဲ့ရပါတယ်ခင်ဗျာ။